2024ခုနှစ်အမေရိကန်သမ္မတအကြီးအကဲမှာတော့ Republican သမ္မတလောင်းဒေါ်နယ်ထရပ်အနိုင်ရသွားပါတယ်။ဒါပြင် American ရဲ့အထက်နဲ့အောက်လွှတ်တော်မှာဆိုရင်လေ Republican အမတ်တွေအများစုအနိုင်ရခဲ့တာပါ။အဲ့တော့ Republican နေကြီးဆိုးမဲ့ American နိုင်ငံရေးမှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဘလို့အပြောင်းလဲတွေရှိလာနိုင်မလဲ။
ဒီနိုင်ငံခြားရေးမူဝါဒအနေနဲ့ကျွန်တော်ပြောမယ်ဆိုလို့ရှင်တော့ဒီ Democrat နဲ့ Republican Party ရဲ့နိုင်ငံခြားရေးကိစ္စမှာချင်းကတ်တဲ့အခါ Democrat ကစကားလုံးကြီးကြီးသုံးမယ်နည်းနည်းသူကစကားပြောကောင်းတယ်ပေါ့ဒီ Republican Party ရဲ့ဒီနိုင်ငံခြားရေးမူဝါဒကလက်တွေ့ကြကြအလုပ်လုပ်လို့ရှိတယ်သူတို့ပြောတဲ့အတိုင်းလုပ်လို့ရှိတယ် Democrat ကသူတို့က Diplomacy ကိုသူတို့ကအပိမယ်ဒီ Republican ကသူတို့ရဲ့ power ကိုဒီအာဏာကိုသူအပိမယ်အိမ်မှာစီးပွားရေးအာဏာနဲ့ power နဲ့ဒီစစ်ရေး power ကိုသူနှစ်ခုလုံးကိုလက်တွေ့သုံးလေသုံးထရှိတယ
်နိုင်ငံခြားရေးမူဝါဒမှာ Republican နေကိုင်ဆွဲလေးရှိတဲ့စီးပွားရေးစစ်ရေးဩဇာအာဏာကိုအသုံးပြုပြီးတော့ဆက်ဆံသွားဖို့ရှိတယ်လို့ပမောက္ခဒေါက်တာထွန်းမြင့်ကသုံးသပ်သွားတာပါဒါပေမဲ့ American ဒီဝါရင်နိုင်ငံရေးသမားကြီးဖြစ်တဲ့ Mitch McConnell လို Republican အထက်လွှတ်တော်ခေါင်းဆောင်ပိုင်းတို့မှအပြောင်းလဲတွေရှိလာမှာဆိုတော့ Republican တွေဘက်ကအရင်လိုမဟုတ်ပဲဒီပြပအရေးအာရုံစိုက်မှုနေသွားမလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ဒေါက်တာထွန်းမြင့်ရဲ့သုံးသပ်ချက်ကတော့
မနေနိုင်ပါဘူးမနေနိုင်ဘူးဆိုတော့သူတို့ပို့ပြီးတော့ hawkish လို့ပြောလို့ရတဲ့ဒီနိုင်ငံရေးမူဝါဒတွေကိုသူသုံးသွားနိုင်တယ်နောက်တစ်ခုကဒီတနိုင်ငံချင်းတနိုင်ငံချင်းဆက်ဆံရေးတွေမှာသူတို့ခွဲခြားပြီးတော့ဘယ်လိုဆိုမလဲတင်းတင်းလျောက်ပတ်တယ်လို့သူတို့ Republican Party ရဲ့ဒီမူဝါဒနဲ့တင်းတင်းလျောက်ပတ်တယ်လို့သူတို့လုပ်သွားလိမ့်မယ်။ဆိုတော့ကဒီမိုကရက်တစ်ရဲ့ဒီမူဝါဒကသူရေဘူးရသုံးပြီးတော့ပြောလို့ရှိတယ်။ကဘာမှာသူတို့ကခေါင်းဆောင်ကြီးပါ။အဲသူတို့ရဲ့အသိခံနဲ့သူတို့ရဲ့ဒီတာစံတန်ဘိုးတွေကိုဟိုပြပါမယ်။ Republican ကဒါမျိုးပြောတာသိပြီးတော့မရှိဘူး။သူတို့ကတိုက်ရိုက်သက်ဆိုင်ရာနိုင်ငံနဲ့သက်ဆိုင်လို့အချက်လက်ပုံမူတည်ပြီးတော့လုပ်လို့ရှိတယ်။ဥပမာတရုတ်နဲ့ပတ်သက်တာကွဲပြားမယ်။အဲနောက်ပြီးလို့ရှိရင်ဂါဇာနဲ့ပတ်သက်တာ၊ Middle East နဲ့ပတ်သက်တာ၊နောက်ပြီးလို့ရှိရင်ဒီအာဖရိကနဲ့ပတ်သက်တာ၊ဒီရုရှားနဲ့ပတ်သက်တာတခုချင်းကိုဂန္ဓာတခုချင်းကိုခွဲပြီးတော့သူတို့လုပ်သွားလိမ့်မယ်။ဒါကစီးပွားရေးသမားဆန်တဲ့ဒီသမိုင်းရလာတဲ့လူတွေရဲ့စဉ်းစားချက်ဖြစ်တယ်။အဲတော့ Republican Party မှာရှိတဲ့လူတွေဟာစီးပွားရေးပါဝါကိုအရင်ဆုံးစသုံးလိမ့်မယ်။စီဝါရေးဒီပါဝါပြီးလို့ရှိရင်တို့နောက်ကနေပြီးတော့ပေါ့ဒီ backing အနေနဲ့ဒီလက်နဲ့ဒီစစ်ရေးအာဏာကိုတို့သုံးသွားလိုက်မယ်ဖြစ်တယ်
။အဲ့တော့အရင်ဒီ၄နှစ်သက်တမ်းတုန်းကသမ္မတဟောင်းဒေါ်နယ်ထရန့်ကတရုတ်နဲ့ဒီစီးပွားရေးရာဆက်ဆံမှုမှာအတော်လေးတင်းတင်းမာမာရှိခဲ့တယ်။ဒါကြောင့်ဒီတရုတ်ပစ္စည်းတွေအပေါ်မှာဆိုလို့ရှိရင်လေဒီအခွန်ကောက်ခံမှုဟာတော်တော်လေးကိုဟိုမြင့်တင်ခဲ့တယ်ပေါ့နော်။အဲ့တော့ဒီနှစ်နိုင်ငံစီးပွားရေးမှာလေထိခိုက်မှုတွေရှိခဲ့တယ်။အဲ့တော့ဒီကြိမ်မှာလဲဒီသမ္မတဖြစ်လာမဲ့ဒေါ်နယ်ထရန့်ဟာတရုတ်နဲ့ပတ်သက်လို့ရှိရင်စီးပွားရေးအရာပြတ်သားတဲ့မူဝါဒအခိုင်အမာရှိနေတယ်လို့ဒေါက်တာထွန်းမြင့်ကမြင်ပါတယ
်။စီးပွားရေးနဲ့ပတ်သက်လို့ရှိရင်ပြတ်ပြတ်သားသားလုံးမဲ့မူဝါဒတွေပေါ်လာလိမ့်မယ်။အခုသူစဉ်ဒီ Elon Musk ဒီ Tesla company ရဲ့ဒီ Starlink ပေါ့ရော X company ရဲ့ဒီ CEO ကိုတိုင်ကူညီပြီးတော့ Trump နိုင်အောင်လုပ်ခဲ့တဲ့သမိုင်းကိုတိုလေးကိုနှစ်ပတ်သုံးပတ်တော့ဆင်သမိုင်းတိုလေးကိုကြည့်မယ်ဆိုလို့ရှိရင် EV တရုတ် EV ကားတွေရဲ့ဒီ tariffs တွေမြင့်လာနိုင်တယ်အဲဒါကဒီသူ့ရဲ့စီးပွားရေးအကျိုးစီးပွားရေးကိုကာကွယ်မဲ့လုပ်ငန်းတွေအလုံး tariffs တွေစတင်ပြီးတင်လာလိမ့်မယ်တင်လာတဲ့အခါကျလို့ရှိရင်တရုတ်နိုင်ငံရဲ့စီးပွားရေးကအထက်မှာကနောင်ကနင်းဖြစ်လာလိမ့်မယ်ဒါကဒီပထမဦးဆုံးစီးပွားရေးအာဏာကိုသုံးပြီးတော့တို့ American foreign policy ကို Republican foreign policy ကအဲ့လိုမျိုးသွားလေရှိတယ်။အဲ့လိုမျိုးသွားလို့မှတရုတ်ကနားမထောင်ဘူးသူလှုပ်ရှားရှိတာမလုပ်ဘူးဆိုလို့ရှိရင်နောက်ဆုံးစီးရေးထိသွားပြီးတော့အထိဒါတို့ပြင်ဆင်ထားပြီးသားဖြစ်တယ်ဒီ American နိုင်ငံရဲ့ security establishment ထဲမှာ scenario report ပြောလို့ရှိရင်တော့ဒီ game ကိုဒီလိုပြလေးလုပ်မယ်ဒါမလုပ်လို့ရှိရင်ဒါလာမယ်ဆိုတော့ Republican Party ကပို့ပြီးတော့ဒီအမျိုးလုပ်တဲ့အခါမှာတိကျလေရှိတယ်။အဲ့တော့အဲ့ဒီနည်းနဲ့သွားတယ်ဆိုလို့ရှိရင်အနာရှင်နေနေနဲ့ကဘာမရှိအနာရှင်နေနေနဲ့သူတို့တိတ်ပြီးတော့မချောင်ဘူးဆိုရလာတော့လာလိမ့်မယ်ဒီ foreign policy နဲ့
အဲ့ဒီလို့ဆိုရင်ဒီလိုအနာရှင်နိုင်ငံတွေအပေါ်ကိုတက်ရောက်မှုရှိမယ်ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးတက်ရောက်နိုင်မလဲဆိုတဲ့အပိုင်းကိုမေးချင်ပါတယ်အခုဆိုရင်တရုတ်ကဒ ီမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရုတ်ကိုဖိတ်ခေါ်ပြီးတော့ဟိုနေရာပေးဆက်ဆံတာပေါ့နော်နောက်ပြီးတော့ဒီမြန်မာနိုင်ငံထဲမှာတရုတ်စီမံကိန်းတွေကိုပြန်ပြီးအကောင့်တွေဖော်ဖို့ဟိုတွန်းအားပေးတာတွေလည်းရှိနေတဲ့အခါကျတော့ဒီ threat ဆိုရတဲ့ရဲ့နိုင်ငံသားရေးမူဝါဒကအခုဒီစစ်ကောင်းစီပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနိုင်မလဲရှင့်
ကောင်းကိုယ်တိုင်ကအဲ့လောက်ထိသူတို့စဉ်းစားပြီးလုံးမှာမဟုတ်ဘူးတော်တော်သူ့ကိုဝိုင်းရံထားတဲ့ advisor တွေနဲ့ဒီ senator တွေရဲ့ congressman ဒီအောက်လွှတ်တော်ထက်လွှတ်တော်ရဲ့ခေါင်းဆောင်တွေကနေပြီးလုံးသွားမှာဖြစ်တယ်အဲ့ဒီခေါင်းဆောင်တွေနဲ့ဆက်ဆက်နေတဲ့ဒီနိုင်ငံရေးဆိုင်ရာမှာလုပ်နေတဲ့ NGO တွေရှိလိမ့်မယ်ခုနကဒီ international NGO ရှိမယ် USAID မှာရှိတဲ့ခေါင်းဆောင်တွေရှိမယ် State Department မှာရှိတဲ့ဒီအထူးသဖြင့် 11 အဆင့်ရှိတဲ့ခေါင်းဆောင်တွေရှိမယ်ဆိုတော့ Director General အဆင့်ရှိတဲ့ခေါင်းဆောင်တွေရှိအဲ့ဒီခေါင်းဆောင်တွေကနေပြီးတော့ implement လုပ်သွားလိမ့်မယ်မြန်မာနဲ့ပတ်သက်တဲ့ policy ကိုအဲ့တော့ချင်းကရမှာကဒီတရုတ်နဲ့ပတ်သက်လို့ရှိရင်သူတို့ဘယ်လိုစတင်ပြီးတော့လုပ်မလဲဆိုလို့ရှိရင် Trump အနေနဲ့ခုန High Tariffs ကိုလာမယ်ဆေးရခိုင်နှုန်းကနေပြီးတော့20ရခိုင်နှုန်းတွေမြှင့်မယ်ဆိုတော့သူကိုယ်တိုင်ပြောထားတာရှိတယ်အဲ့တော့ဒီ terrace လာမယ်ဆိုတာတရုတ်ရဲ့စီးပွားရေးဒီ company တွေနဲ့တွန်းတဲ့အခါမှာအမေရိကန်နိုင်ငံ export လုပ်တဲ့အခါမှာသူတို့ကအကောက်ခွန်ကောက်လို့ရှိရင်တရုတ်ကလာတဲ့ပစ္စည်းတွေကဈေးကြီးလာမယ်ဈေးကြီးလို့တဲ့အပြင်ဒီအမေရိကန်နိုင်ငံမှာတရုတ်ပစ္စည်းတွေကိုမယုံကြည်တဲ့ consumer တွေကလည်းများတဲ့ဟိုဟာရှိတယ်ဒီ news တွေပေါ့သတင်းတွေကလည်းရှိတယ်ဆိုတော့ဘာလို့လုံးမလဲဆိုရင် Trump ဟာစီးပွားသမားဖြစ်တယ်စီးပွားသမားဖြစ်တဲ့သူက made in USA ရဲ့quality နဲ့ဒီ product ဟိုပေါ့ဒီ brand name ရဲ့ဟို quality သူသိတယ်သိတဲ့အခါကျတော့ဒီဟာကို domestic industry တွေကိုသူမြင့်တင်လိုက်မယ်အဲမြင့်တင်တဲ့အခါမှာထုတ်လို့ရေးဆိုင်ရာတွေကဆက်နောက်ဆုံးခုဆက်ပြားကဆက်အဲခုနကောင်းလျှော်ရေးကဆက်အကစုံပေါ့ဗျာเนาะဒီ tissue paper တွေကဆက် domestic ဟိုတွေကိုသုံးဖို့ရင် Mexico သုံးဖို့ရင် Canada ကိုသူသုံးလာလိမ့်မယ်သုံးလို့ရှိရင်ဆက်တရုတ်နိုင်ငံရဲ့စီးပွားရေးဈေးကွက်ကိုတဖြည်းနဲ့ကျင်းအောင်လုပ်လိမ့်မယ်အဲ့တော့အဲ့ဒီကျင်းတဲ့အပေါ်မှာအဲဒီ11ဒီ director general အဆင့်ရှိတဲ့ level လောက်မှာနေနေတဲ့ဒီခေါင်းဆောင်တွေနေနေသူ diplomatic ဒီ Russia နဲ့ကင်ဒရယ်ဖြစ်ပါလို့ရှိဖြစ်ဒီ North Korea နဲ့ပဲကင်ဒရယ်ကိစ္စလိုမျိုးဖြစ်ဖြစ်သူတို့ကပြောမယ် soft power ပေါ့ဒီ spoil ရင်းနဲ့ဂျုံနဲ့ဆွဲလိုက်ဆွဲလို့ဆွဲကြည့်လို့အဲ့ဒီအတိုင်းသူတို့အမေရိကန်ရဲ့လိုလားချက်အတိုင်းမလိုက်ဘူးဆိုလို့ရှိရင်ဒါဒီနောက်ဖိုင်းဆိုင်မှာခုနစီးရေးဆိုင်ရာတွေထိလိုက်လာနိုင်တယ်ဆိုတော့ကျွန်တော်ကြိုပြောထားခြင်းဖြစ်တယ်အဲ့တော့ဒီ American သမရတယောက်ချင်းမှာစစ်တပွဲခင်းလေးရှိတယ်ကျုံရလေရှိတယ်အဲ့တော့လာမဲ့ limit တော်တော်မှာဘယ်ကိုခင်မလဲဘယ်ကိုဆွာပြုတ်မလဲဆိုတာကျွန်တော်စောင့်ကြည့်ပြရအတွက်အာကျွန်တော်တို့ဒါ mapping လုပ်ကြည့်လို့ရပါတယ်အခုလက်ရှိအနေထားမှာဒီ Pacific ဒီတရုတ်ရဲ့ခုနကသူအစွဲပြနေတဲ့လမောင်းပြနေတဲ့ဥစ္စာကိုမဆုပ်ဘူးဆိုလို့ရှိရင်တရုတ်ကိုသူအဲဒီကောင်ဆားနဲ့ဖြူလိုက်တယ်လို့သူကတုံ့တော့လုပ်လိမ့်မယ်စီးပွားရေးနဲ့ပြီးတော့လုပ်တယ်ဆိုလို့ရှိရင်တရုတ်ဘာပြောမလဲဘလို့တံပြန်တုံ့ပြန်မလဲဘာမှမတည်လိမ့်မယ်အဲ့တော့တရုတ်အနေနဲ့သူတို့အင်ဒွန်းစီဝါရေးတရုတ်နိုင်ငံဒွန်းစီဝါရေးကိုအာကလောက်ဆောင်သူလွတ်လိုက်တယ်ပထမအဆုံးအဲလောက်လို့ရှိရင်အပေး you are give and take ကအဲ့နော် South China Sea နဲ့ North Korea နဲ့ Russia နဲ့အဲကိစ္စမှာသူရှင်းလိုက်တယ်အဲ့တော့အဲ့ဒီနည်းနဲ့ကြည့်မယ်ဆိုလို့ရှိရင်စီဝါရေးမူဝါဒကိုစီဝါရေးမူဝါဒကသူကကြိုတင်ပြီးတော့ပြောထားပြီဖြစ်တဲတဲ့ကိုပြောထားတာတရုတ်ကို 20% ထိဒီ20ရာခိုင်နှုန်းထိအကောက်ခွန်အဲပြီးတော့ဟိုအခုတင်မယ်ဆိုတာသူပြောထားတယ်ဒါကရှင်းတယ်
အဲ့တော့ဒီနေဦးတော်လှန်ရေးမှာဥဆောင်မှုအခမ်းအနားမှာရှိနေတဲ့ NUG ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်ရင်ရောဘလို့အပြောင်းလဲတွေရှိနိုင်မလဲ။ဘာလို့လဲဆိုတော့ဒီသမ္မတဘိုင်ဒန်အစိုးရအခုလက်ထက်မှာ NUG အစိုးရပေါ်မှာသူတို့အတိမတ်ပြဆက်ဆံတာတွေရှိတဲ့ခါကျတော့အခုဒီသမ္မတဟောက်ဒေါ်နယ်ထရန့်ကပြန်ပြီးတော့သူအာဏာရလာတဲ့အချိန်မှာဆိုရင်ဘလို့ဒီ NUG နဲ့ပတ်သက်ပြီးတော့ဘလို့ပုံစံမျိုးဆက်ဆံသွားပဲလို့
တော့တယ်ရှင်ဖောင်းနေねအဘယ်လိုမလဲတိုင်တိုင်းမှာထိုင်ပြီးတော့နေတဲ့ကောင်တွေသူကစိတ်ဝင်စားဘူးအလုတ်တကယ်ကွန်းထဲမှာဆင်းပြီးတော့လုံနေတဲ့ entity ပေါ့အဖွဲ့အစည်းနဲ့ကောင်းဆောင်တွေသူကပူစိတ်ဝင်စားတယ်အဲ့တော့ Republican Party ကလည်းတကယ်လုံလုံကောင်တွေကဘယ်သူတွေလဲလက်တွေ့မှာတကယ်ရှင်းနေတဲ့ကောင်တွေကဘယ်သူလဲဆိုသူတို့ကြည့်လိုက်အဲ့တော့ဒီ engineering နဲ့ပတ်သက်လို့ခုနထိုင်ဆောင်တဲ့မူဝါဒနဲ့သွားမယ်ဆိုရင်တော့အမေရိကန်ဒါလေးလုပ်ပေးပါဟိုလောက်ဖွေရတပြောနေလို့ဆိုတော့ထိုင်ဆောင်မဲ့မူဝါဒနဲ့သွားလို့ရှိရင်တော့ထရန့်ကတိတ်ပြီးတော့ပြူဆိုင်မှာမဟုတ်ဘူး။တော်တော်တကယ်မြန်မာနိုင်ငံမှာအပြောင်းလဲဖြစ်အောင်တကယ်လုပ်နေတဲ့အဖွဲ့တွေဘာတွေလဲဘယ်အဖွဲ့တွေလဲဆိုတော့ USAID တို့ State Department တို့ကလက်တွေ့ကြကြသူကကွန်ဆင်လေ့လာလိမ့်မယ်။လေ့လာပြီးလို့ရှိရင်သူဘယ်လိုကင်တွေ့ရမလဲဆိုတော့သုံးသပ်လိမ့်မယ်။အဲ့တော့ရှင်းရှင်းပြောလို့ရှိရင်တော့ဒီထရန့်ရဲ့စီးပွားရေး network ကိုအကောင်းဆုံးနားလည်ဖို့လိုအပ်တယ်။ သူနဲ့သူ့ရဲ့မိတ်ဆွေရဲ့ network ကိုနားလဲဆိုလို့ရှိရင်အဲ့ network နဲ့ approach လုပ်ပြီးတော့မူဝါဒဒီမြန်မာနိုင်ငံနဲ့တော်လိုင်းနဲ့ပတ်သက်တဲ့မူဝါဒကိုချမယ်ဒီမိုကရေစီတန်းကြောင်းနဲ့ပတ်သက်တဲ့မူဝါဒကိုချမယ်ဆိုလို့ရှိရင်ဒါ NUG အနေနဲ့ဟောပြမယ်ဆိုတော့အဲဒီထိုင်နေလို့မရဘူးအဲဒီစကားပြောနေရုံနဲ့မရဘူးတကယ်လှုပ်လှုပ်ပြရမယ်ဟိုမျိုးကို Trump ကလိုလာတယ်သူကအဲ့လိုမျိုးလူကိုလည်းသူကပို့ပြီးတော့ကြိုက်တယ
်အဲ့တော့ဒီမြန်မာစစ်တပ်နဲ့သူ့ကိုထောက်ခံနေတဲ့အတိုင်းဝိုင်းကြီးတွေမှာပေါ့နော်အာဒေါ်နယ်ထရန့်ကိုဟိုကြိုက်နှစ်သက်တယ်ဒေါ်နယ်ထရန့်ကိုထောက်ခံကြတဲ့သူတွေရှိတယ်ဆိုပြီးတော့လေဒီနီးစက်တဲ့အတိုင်းဝိုင်းကကျွန်မတို့ကိုပြောပြပါတယ်ပေါ့လေဆိုတော့အခုဒီဆရာသုံးသက်ချက်ထဲမှာဆိုရင်ထရန့်ဦးဆောင်မဲ့ဒီအမေရိကန်အစိုးရလက်ထက်မှာနိုင်ငံသားရေးမူဝါဒတွေကအတော်လေးကိုပြက်ပြက်သားသားရှိလာမယ့်အပေါ်မှာဟိုမြန်မာစစ်တပ်နဲ့ဒီစစ်ကောင်းဆောင်တွေနဲ့ပတ်သက်ရင်ရောအမေရိကန်အစိုးရတိကဘလို့သဘောထားမျိုးနဲ့ဟိုဆက်ဆံသွားမယ့်အခြေအနေမျိုးရှိမယ်လို့ဇာတ်သုံးသက်လဲရှင
်သူတို့ထောက်ခံတာ Trump ရဲ့ personality ပေါ့ခုနအလုပ်ကိုလုပ်တဲ့ခါမှာပြက်ပြက်သားသားပြောတဲ့အတိုင်းအဲဘယ်လိုပြောမလဲပေါင်းချပြီးလုပ်တဲ့ပုံစံမျိုးမူဝါဒလက္ခဏာတို့ကြိုက်တာဖြစ်ပါလိမ့်မယ်။ဒါနဲ့သူတို့ကြိုက်တဲ့ဥစ္စာကသူတို့ရဲ့ဟိုဟာဖြစ်လာပြီဆိုတော့သူတို့ကိုဘယ်လိုပြောမလဲဒီခက်ဖြစ်လောက်လုပ်လာမယ်လမ်းဆိုသူတို့မမြင်လို့ဖြစ်ပါလိမ့်မယ်။အဲဟိုနောက်တစ်ခုက Trump ကအဲ့လိုမျိုးဒီ personal trait ဒီရှိတော်ညလဲအဓိကမြန်မာနိုင်ငံနဲ့တရုတ်နဲ့အရေးတွေမှာအခုကြမ်းခင်းထားတဲ့လမ်းကိုကျွန်တော်ကြည့်ရမှာဖြစ်တယ်ဆိုလိုတာကဒီ Director General အဆင့်ရှိတဲ့လူတွေပေါ့ဒီ level အဆင့်ရှိတဲ့နိုင်ငံတိုင်းမူဝါဒဆိုင်ရာလှုပ်ထားတဲ့ကြမ်းခင်းတွေကိုကျွန်တော်ကြည့်ရမှာဖြစ်တယ်အဲ့တော့အဲ့ဒီနည်းအဲ့ဒီလိုမျိုးကြည့်ရဆိုလို့ရှိရင်အဲ့ဒီလူတွေကပဲဥဆောင်သွားမှာဖြစ်တယ်အဲ့ဒီလူတွေကိုဘယ်သူတွေနဲ့ replace ဒီလှုပ်သွားမလဲဆိုလို့မှ Derek Chollet တို့လိုပုံကောမျိုးတွေဘယ်သူတွေ replace လုပ်သွားမလဲဆိုရင် Trump ရဲ့လူတွေကလှုပ်သွားမှာဖြစ်တယ် Republican Party ကနေရွေးမှာဖြစ်တယ်ရွေးပြီးလို့ရှိရင်သူတို့ appoint လုပ်လိမ့်မယ်အဲ့ဒီလူတွေရဲ့ဟိုကိုကျွန်တော်တို့လုတ်ခဲ့တဲ့သမိုင်းနဲ့action ကိုကျွန်တော်ကြည့်ရမှာဖြစ်တယ်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီလူတွေအနေနဲ့သူကမူဝါဒကိုချမှတ်သွားမှာဖြစ်တယ်တကယ်လုံးမဲ့ on the ground လုံးမဲ့ကိစ္စကိုချမှတ်ဖြစ် Trump အနေနဲ့မူဝါဒကြဲကြဲပြားပြားဟိုငါတို့ဒီအာဏာရှင်ကိုအပြတ်ရှင်းရမယ်ဘာလို့လဲဆိုရင်တရုတ်ရဲ့လက်ထက်ကိုငါတို့ရောက်မခံနိုင်ဘူးဆိုတော့ကတရုတ်ကိုသူတို့ဒီအမေရိကန်နေနေဒီ rival power အနေနဲ့သုံးလာလို့ရှိရင်သူရဲ့အရင်ဆုံးသူနဲ့ဝိုင်းရနေတဲ့အာဏာရှင်တွေကိုအရင်ဆုံးသူရှင်းမှာဖြစ်တယ်ရှင်းရမှာဖြစ်တယ်ဒီအောက်ခြေဒီနိုင်ငံရေးမူဝါဒဆိုင်ရာစဉ်းစားတဲ့လူတွေနဲ့အဲ့တော့အဲထရန့်ကိုကြိုက်တဲ့စစ်ကောင်းဆောင်တွေကကြိုက်တဲ့စစ်ကောင်းတွေကြိုက်ပေါ့ကြိုက်လို့ရပါတယ်ကြိုက်လေလေကြိုက်ရင်လည်းဒါသူတို့အဲကြိုက်တယ်လို့ဖြစ်လာပါလိမ့်မယ်အဲသူတို့ကြိုက်တာလည်းခုနဒီလိုမျိုးမူဝါဒလူကြိုက်တယ်ဆိုတော့ဘယ်လိုပြောမလဲဒါခုန personal trait ပေါ့ဒီလူတယောက်ရဲ့လက္ခဏာကိုသူကြိုက်တာဖြစ်ပါလိမ့်မယ်မူဝါဒရကြည့်မယ်ဆိုလို့ရှိရင်သူတို့တွေအခက်အခဲပို့ပြီးတော့ပို့ပြီးတော့တွေ့လာရမယ်အဲ့မှာဘယ်ပုံမှန်မူတည်မလဲဆိုလို့ရှိရင် NUG မှာရှိတဲ့အနေနဲ့ရှိတဲ့ခေါင်းဆောင်တွေအနေနဲ့အလုပ်တကယ်လုပ်နိုင်စွမ်းရှိသလားခေါင်းဆောင်တော်လှန်ရေးနဲ့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုတကယ်ခေါင်းဆောင်နိုင်စွမ်းရှိတဲ့လူတွေလားဆိုတာမေကုန်းကွက်ကွက်ကွန်းကွန်းအမေရိကမေးလာပါလိမ့်မယ်အဲမေးလာပြီးလို့ရှိရင်သူတို့တိကျကျဆုံးဖြတ်ပြီးတော့လုပ်ပါလိမ့်မယ်